ရိတန်နိုင်ငံတော်မှာစနေနေ့ကလူမျိုးရေးခွဲခြားမှုမရှိစေဖို့အတွက်ထောင်းနဲ့ချီပြီးတောင်းဆိုဆန္ဒပြကြပါတယ်။ Southport မှာ main ကလေးငယ်3ဦးဓာတ်နဲ့အထိုးတက်ဖြတ်ခံရတဲ့နောက်လက်ရဆွမ်းရောက်သူတွေက Muslim တွေနဲ့ပြောင်းရွှေ့အခြေချသူတွေကိုပြစ်မှတ်ထားပြီးတိုက်ခိုက်တဲ့အကြမ်းဖက်မှုတွေဖြစ်ပွားလာတာကိုဆန့်ကျင်ဆန္ဒပြကြတာဖြစ်ပါတယ်။ London, Glasgow, Belfast, Manchester ပါဝင်မြို့ရွာအတော်များများမှာလူတွေစုဝေးဆန္ဒပြကြတာပါ။ဘော်ဒူးနေကလည်းလက်ရဆွမ်းဝါရီတွေပြစ်မှတ်ထားတိုက်ခိုက်မှုကြောင့် Belfast အပါဝင်နေရာတရားစင်ကျော်လောက်မှာအကြမ်းဖက်မှုတွေနဲ့မငြိမ်မသက်ဖြစ်ခဲ့တာပါ။ဇန်နဝါရီ29ရက်ကဖြစ်ပေါ်တဲ့ဒီဓာတ်ထိုးတပ်ဖြတ်မှုနောက်ပိုင်းဒါဟာရွှေပြောင်းချေချလာတဲ့ Muslim တွေရဲ့လုံရက်ဖြစ်လူမှုမီဒီယာမှာမှောင်ရင်းပုံဖော်မှုတွေကြောင့်အခုလိုအကြမ်းဖက်မှုတွေဖြစ်လာခဲ့တာပါ။စူပူသူတွေကဗလီဝတ်ကျောင်းတွေပြောင်းရွှေ့ခြေချသူတွေနဲ့ဆက်နွှဲနေတဲ့ဟိုတယ်တွေအပြင်လုံခြုံရေးရဲတွေရဲကားတွေကိုပိတ်မှတ်ထားပြီးတိုက်ခိုက်ခဲ့တာပါ။စူပူမှုနဲ့ဆက်နွှဲပြီးအဖမ်းခံရသူက900ကျော်နေပါပြီ။အိုင်ယာလန်မြောက်ပိုင်းမှာတော့ပြီးခဲ့တဲ့သတင်းပတ်ကောင်ကစပြီးခုချိန်ထိစူပူလှုပ်ရှားနေစေပါ။စနေနေ့ကဘဲဖရက်စ်မှာခွဲခြားဆက်ဆံမှုမလုပ်ဖို့အတွက်ဒေသခံ9000လောက်စုဝေးဆန္ဒပြပါတယ်။လန်ဒန်မှာတော့ပါလီမန်အဆောက်အဦရှိရာကိုယာနဲ့ချီတက်ဆန္ဒပြခဲ့ကြတာဖြစ်ပါတယ်။